မေရိကန်သမ္မတဘရက်အိုဘားမားရဲ့မြန်မာနိုင်ငံခီးစဉ်အတွင်းအလေးနက်ထားလှုပ်ဆောင်တဲ့ကိစ္စတချို့ကိုအမေရိကန်ကွန်ဂရက်လွှတ်တော်အမတ်တွေကစာရေးတိုက်တွန်းလိုက်ကြပါတယ်။အဓိကအားဖြင့်တော့မြန်မာနိုင်ငံမှာဆောင်ရွက်ဆဲပြုပြင်ပြောင်းလဲရေးတွေပုံမအရှင်ရပြီးရှစ်တိုးရေးမပြေမလည်ဖြစ်နေတဲ့ပြဿနာတွေအတွက်ငြင်းချမ်းစွာအဖြေရှာရေးတို့အတွက်မြန်မာအစိုးရကိုဖိအားပေးဖို့တိုက်တွန်းထားကြတာပါ။ပြုပြင်ပြောင်းလဲရေးအတွက်အမေရိကန်ကပူးပေါင်းဆောင်ရွက်နေချိန်မြန်မာအစိုးရအနေနဲ့တရားဝင်တိုင်းရင်းသားခေါင်းဆောင်တွေဒီမိုကရေစီခေါင်းဆောင်တွေနဲ့တွေ့ဆုံဆွေးနွေးစေရပါလိမ့်မယ်။သမ္မတဥပမာစီလိမ့်မှုပြီးတော့စာရေးပေးပို့သူတွေနဲ့တူဦးပါဝင်ဖြစ်တဲ့အောက်လွတ်တော်အမဂျိုးဆက်ပစ်စ်ကိုဒီကိစ္စနဲ့ပတ်သက်ပြီး VOA မြန်မာပိုင်းအကြီးတန်းအက်ဒီတာဒေါ်လာလာတန်းကဆက်သွယ်မေးမြန်းခဲ့ပါတယ်။သမ္မတခီးစဉ်နဲ့ပတ်သက်ပြီးသူတို့ရဲ့စိုးရိမ်မကင်းမှုကိုလွတ်တော်အမဂျိုးဆက်ပစ်စ်ကအခုလိုစဖြေခဲ့တာပါ။
Well, I am pleased with some of the steps the Burmese government is taking and I should also say I'm pleased that the president is engaging the Burmese government but I want to caution
မဆူရလုဆောင်နေတဲ့ကိစ္စတချို့အတွက်ကျွန်တော်ကျေနပ်ဝမ်းမြောက်ပါတယ်သမ္မတဥပမာမြန်မာအစိုးရနဲ့ထိတွေ့ဆက်ဆံနေရဆိုတာလည်းဝန်တာပါတယ်ဒါပေမဲ့သမ္မတနိုင်ငံတော်ခီးစဉ်ဖြစ်သွားရောက်မယ်ဆွေးနွေးမယ်ဆိုတဲ့ကိစ္စဟာလောလောဆယ်မြန်မာပြည်မှာဒုက္ခနဲ့ရင်ဆိုင်နေရသူတွေအတွက်စိတ်ကိုလင်းနေတဲ့ထိရောက်မှုတွေရှိနေတယ်ဆိုတာသတိပေးလိုပါတယ်မြန်မာစစ်တပ်ဟာတိုင်းရင်းသားအဖွဲ့တချို့နဲ့အပြစ်ခတ်ရဆက်ပြီးဆွေးနွေးမှုတွေလုပ်နေရဆိုပေမဲ့ကျန်တိုင်းရင်းသားတချို့ကိုဆက်လက်တိုက်ခိုက်နေခြင်းဖြစ်ပါတယ်။ကချင်းရိုဟင်ဂျာချင်းစားတဲ့လူတို့ဟာအုပ်ပြစ်အိမ်ပြစ်ထွက်ပြေးကြရပါတယ်။ဒါတွေဟာအကြမ်းဖက်လုပ်ရတူပါ။အစိုးရဟာပြည်ပြင်းရေးတွေလုပ်နေတယ်ဆိုတာကိုတော့လက်ခံပါတယ်။ဒါပေမဲ့ဒီပြဿနာရှိနေတာကိုတော့သမ္မတဥပမာကထောက်ပြတဲ့နယ်လို့ထင်ပါတယ်။လူမျိုးစုအားလုံးပါဝင်တဲ့ဒုက္ခသည်အားလုံးအကျိုးကိုထည့်သွင်းစဉ်းစားတဲ့လုပ်ရမျိုးကိုလှုပ်ဆောင်သင့်ပါတယ်
။သမ္မတဥပမာရဲ့မြန်မာနိုင်ငံခီးစဉ်နဲ့ပတ်သက်ပြီးတော့အောက်လွတ်တော်အမတ်ရဲ့စိုးရိမ်မကင်းဖြစ်မှုဟာလူခွေးလှုပ်ရှားသူတွေရဲ့စိုးရိမ်မကင်းဖြစ်မှုနဲ့ထပ်တူထပ်မြဖြစ်နေတာကိုတွေ့ရပါတယ်။ဒါပေမဲ့သမ္မတဥပမာရဲ့အမျိုးသားလုံခြုံရေးအကြံပေးပုဂ္ဂိုလ်ကတော့မြန်မာသမ္မတဦးသိန်းစိန်တို့အနေနဲ့တုံ့နှင်းနေတဲ့ပြုပြင်ပြောင်းလဲရေးလုပ်ငန်းတွေကိုဒီခီးစဉ်ဟာတွန်းအားပေးရရောက်စေလိမ့်မယ်လို့ဆိုပါတယ်။အဲ့ဒါနဲ့ပတ်သက်ပြီးတော့အောက်လွတ်တော်အမတ်ရဲ့သဘောထားကိုသိချင်ပါတယ်။
I think if the president does that, if he acts to pressure the existing government to
include အဲ့ဒီကတစုံတစ်ခုလှုပ်ဖို့ပြက်ကွက်ခဲ့တယ်ဆိုရင်တော့ဒုက္ခရောက်နေရသူတွေရဲ့အခြေအနေပုံမဆိုးရွားသွားစေမှာပါအရေးကြီးတဲ့ပြည်ပြင်ပြောင်းလဲတချို့လှုပ်နေတယ်ဆိုတာကိုတွေးရပါတယ်နိုင်ငံရေးအင်းသားတွေကိုလှုပ်ပေးတယ်သတင်းလလခွင့်တွေနည်းနည်းပေးလာတယ်ဂျောင်းဆန်းစုကြည်ကိုလှုပ်ပေးတယ်နိုင်ငံရေးမှာပါဝင်ခွင့်ပြုတယ်ပြပခီးသွားခွင့်ပေးတယ်ဒီကိုရောက်လာတော့ကျွန်တော်သူနဲ့တွေ့လိုက်ရပါတယ်ဒါတွေဟာကောက်ပါတယ်ကောက်တဲ့လှုပ်ရတွေပါဒါပေမဲ့တစ်ဖက်မှာလည်းရက်ဆက်ကြံ့ကြုတ်မှုတွေပြုလုပ်နေတာရှိပါတယ်တချင်မှာဆိုရင်ဒီရက်ဆက်ကြံ့ကြုတ်မှုတွေဟာစစ်ရဇွမှုဒါမှမဟုတ်လူသားမျိုးနွယ်ပေါ်ကျူးလွန်မှုတွေအဆင့်များရောက်နေသလားဆိုတာကိုတောင်းအသေးစိတ်စုံစမ်းစစ်ဆေးဖို့လိုအပ်တယ်လို့ထင်ပါတယ်ဒီလိုတိုက်ပွဲတွေဆင်နွှဲနေတဲ့နေရာကမြန်မာစစ်တပ်ပြန်လည်ရုပ်သိမ်းဖို့ပြီးတော့အထိပ်ပယ်ပြေဝတဲ့တွစ်ဆုံဆွေးနွေးမှုနဲ့ညဉ့်ဉန်းရေးဖြစ်စဉ်ချမှတ်ဖို့သမ္မတဥပမာတောင်းဆိုသင့်ပါတယ်ဒါမှကချင်နဲ့ချင်းဒေသတွေမှာနိုင်ငံရေးအရာပြည်လည်မှုရရှိနိုင်မှာပါ
အခုမြန်မာပြည်ရဲ့ပြုပြင်ပြောင်းလဲရေးတွေအပေါ်မှာရောဘယ်လိုမြင်ပါသလဲ။နောက်ကိုပြန်လှည့်သွားနိုင်တယ်လို့ဆိုနိုင်ပါသလား။ဒါမှမဟုတ်ပြန်မလှည့်နိုင်တော့ဘူးလား။ဘယ်လိုထင်မြင်ပါလဲရှင်
။ Well, naturally they're reversible. We hope that they won't reverse them. We hope they continue on the path to reforms. But
ပြန်လှည့်နိုင်တဲ့သဘောရှိနေပါလား။ဒါပေမဲ့ပြန်လှည့်ပါစေနဲ့လို့ကျွန်တော်တို့မျှော်လင့်ပါတယ်။ပြုပြင်ပြောင်းလဲရေးလမ်းကြောင်းဆစ်တိုးပါစေလို့ကျွန်တော်တို့မျှော်လင့်ပါတယ်။သို့တော်လည်းပဲသူတို့အနေနဲ့လည်းကချင်ဒေသနဲ့ရိုဟင်ဂျာဒုက္ခသည်တွေစီစာနာမှုအထောက်ပံ့တွေရောက်ရှိအောင်ကုလသမဂ္ဂနဲ့အလှရှင်အဖွဲ့အစည်းတွေလွတ်လပ်လပ်တွားရောက်ခွင့်ပေးသင့်ပါတယ်။ချင်းတိုင်းရင်းသားတွေကိုနှိပ်ကွပ်နေမှုချင်းတိုင်းရင်းသားတွေရဲ့ခရီးရန်ဖျားကြောင်တွေကိုတိုက်ခိုက်နေမှုတွေကိုရပ်ဆိုင်သင့်ပါတယ်။ဒီအပိုင်းလွတ်လာတဲ့အကျဉ်းသားတွေထဲမှာနိုင်ငံရေးအကျဉ်းသားတွေမပါဝင်တဲ့အတွက်ကျွန်တော်စိတ်ပြတ်မိပါတယ်။နိုင်ငံရေးအကျဉ်းသားအလုံးကိုလွှတ်ပေးဖို့တောင်းဆိုလိုက်ပါတယ်။